အိန္ဒိယနဲ့မြန်မာနှစ်ဖက်နေဆက်ကြကုန်သွယ်လမ်းတွေကိုပြုပြင်မွမ်းမံဖို့မကြခင်ဆောင်ရွက်သွားတော့မယ်လို့အိန္ဒိယနိုင်ငံရဲ့နိုင်ငံခြားရေးအတွင်းဝင်ကပြောကြားလိုက်ပါတယ်ဒီလမ်းတွေဟာအိန္ဒိယနိုင်ငံအတွက်မြန်မာနိုင်ငံအတွက်တည်းမဟုတ်ဘဲနဲ့အခြားသောအရှေ့တောင်အာရှနိုင်ငံတွေနဲ့လည်းဆက်သွယ်သွားနိုင်မယ့်ကုန်သွင်းပိုင်းလမ်းကြောင်းတွေဖြစ်လာပါလိမ့်မယ်။ဒီအကြောင်းကိုတော့ကိုသားညူဦးကပြောပြပေးပါဦးခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဏိပူပြည်နယ်ဟာမြန်မာနဲ့နေချင်းကပ်ပြီးတော့ကုန်သွယ်ရေးအရာလဲအချက်ချဖြစ်နေတဲ့နေရာတစ်ခုပါ။ဒီပြီးခဲ့တဲ့စနေနေ့ကတော့မဏိပူပြည်နယ်ရဲ့မြို့တော်အင်ဖာမှာဒေသတွင်းပူးပေါင်းဆောင်ရွက်မှုဆိုင်ရာဆွေးနွေးပွဲတရက်လုပ်ပါတယ်။မဏိပူပြည်နယ်ကတဆင့်မြန်မာနိုင်ငံကိုဖြတ်ပြီးတော့အရှိတောင်အာရှဒေသအထိကိုအိန္ဒိယကုန်စည်တွေနဲ့ဒေသတွင်းကကုန်စည်တွေအပြန်အလှန်ကုန်သွယ်နိုင်ကြမယ့်အလားအလာတွေကိုဆွေးနွေးပါတယ်။ဒီအတွက်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့မြန်မာနဲ့နေဆက်လမ်းပန်းဆက်သွယ်ရေးကိစ္စရပ်တွေကိုမကြခင်မှာဆောင်ရွက်သွားဖို့ရှိတယ်လို့အစည်းအဝေးတက်ရောက်နေတဲ့ဒီအိန္ဒိယနိုင်ငံရဲ့အတွင်းဝင်ရန်ဂျန်မထိုင်းကပြောပါတယ
်။ We have a plan to upgrade the roads within Myanmar.From the Ministry of External Affairs and we know that the Myanmar authorities will be extending it so that
မြန်မာနိုင်ငံတွေကလမ်းတွေကိုပြုပြင်မွမ်းမံသွားဖို့အစီအစဉ်ရှိပါတယ်မြန်မာအနာဝန်ဘက်ကလည်းဒါကိုလက်ခံဆောင်ရွက်သွားဖို့ရှိပါတယ်ဒါကြောင့်လာမယ့်၄နှစ်၅နှစ်အတွင်းမှာအိန္ဒိယနဲ့မြန်မာအိန္ဒိယနဲ့တခြားသောအရှေ့တောင်အာရှနိုင်ငံတွေကြားမှာဆက်သွယ်မှုတွေအားကောင်းလာဖို့ရှိပါတယ
်မဏိပူပြည်နယ်အင်ဖာနဲ့မြန်မာနိုင်ငံကဒုတိယအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့မန္တလေးမြို့တို့ကြားမှာခီးတဲ့ချင်းပတ်စကာပြည့်ဆွဲမှုကိစ္စဟာအိန္ဒိယနဲ့မြန်မာနိုင်ငံကြားမှာတော်ကြာကလေးကဆွေးနွေးနေတဲ့အကြောင်းအရာဖြစ်ပါတယ်။ဒီလမ်းပေါက်သွားမယ်ဆိုရင်တော့နှစ်နိုင်ငံကုန်သွယ်ရေးနဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးအတွက်လည်းအလားအလာကောင်းတွေပို့ပြီးတော့ရှိလာမှာဖြစ်ပါတယ်။အိန္ဒိယဘက်ကတော့ဒီလမ်းတွေပြုပြင်မွမ်းမံလိုက်ခြင်းအဖြစ်မြန်မာနဲ့သာမကအခြားအရှေ့တောင်အာရှနိုင်ငံတွေနဲ့ပါကုန်သွယ်ပိုင်းကုန်သွယ်မှုဆက်ဆံရေးထူထောင်နိုင်ဖို့မျှော်လင့်ထားပါတယ်။ဒါကြောင့်မလို့မိုးရင်းဆိုလို့ရှိရင်သွာလာမှုခက်ခဲတဲ့ဒီလမ်းတွေကိုပြန်ပြီးတော့ပြင်ဆင်မွမ်းမံသွားဖို့ရာသီမြွေပုံမှန်အသုံးပြုနိုင်ဖို့အတွက်အိန္ဒိယကလိုလားနေတာပ
ါ There are parts of the road which during the monsoon season the road just seems to break down so we have agreed that we will upgrade
မိုးရသည့်ကာလမှာလမ်းအစိပ်ပိုင်းတချို့ပျက်စီးသွားတာတွေရှိပါတယ်ဒါကြောင့်အဲ့ဒီလမ်းတွေကိုပြန်ပြီးပြုပြင်မွမ်းမံဖို့ကျွန်တော်တို့သဘောတူထားပါတယ်ဒီအစီအစဉ်ပြီးဆုံးဖို့နှစ်အနည်းငယ်တော့ကြာနိုင်ပါတယ်ဒုတိယအဆင့်ကတော့လူဝင်မှုကြီးကြပ်ရေးတွေအကောက်ခွန်ကိစ္စတွေစသဖြင့်ပါဝင်နေတဲ့စနစ်တရဖြစ်လာဖို့ကိုလည်းကြည်ကြပြတ်ပြတ်ပြင်ဆင်တိစောက်သွားရပါမယ်ဒီအတွက်မြန်မာအာဏာပိုင်တွေနဲ့တွဲပြီးဆောင်ရွက်သွားမှာပါတတရနဲ့နောက်ဆုံးကိစ္စရကတော့ကျွန်တော်တို့ဘက်ကလမ်းရှိမယ်မြန်မာဘက်ကလမ်းရှိမယ်အဲ့ဒီမှာကုန်စည်တွေကိုတည်ပို့ရတဲ့ဂျာစခန်းတွေအနေနဲ့ဘယ်လိုဆောင်ရွက်မလဲဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ကဆွေးနွေးသွားမှာဖြစ်ပါတယ်
အိန္ဒိယနဲ့မြန်မာနိုင်ငံနှစ်နိုင်ငံကြားမှာတမိုင်းကြောင်းအရာရောလူမျိုးနွယ်ယဉ်ကျေးမှုဘာသာရေးအရာပါဆက်ဆက်မှုတွေရှိခဲ့တာပါနှစ်နိုင်ငံဟာဒီကုန်းတွင်းပိုင်းဆိုလို့ရှိရင်ကီလိုမီတာ1600လောက်နေမြေချင်းဆက်ဆက်နေတယ်လို့ပဲဘင်္ဂလားပင်လယ်အော်မှာလည်းရေနံနိမိတ်ချင်းဆက်ဆက်နေပါတယ်တရားမဝင်မှောင်ခိုးနေဆက်ကုန်သွယ်ရေးနှစ်ပေါင်းများစွာရှိပြီးတဲ့နောက်1994ခုနှစ်မှာတော့ဒီနှစ်ဖက်နေဆက်ကုန်သွယ်ရေးသဘောတူညီချက်တရရခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာနေဆက်ကုန်သွယ်ရေးစခန်းနှစ်ခုကိုဖွင့်ခဲ့ပါတယ်မကြခင်မှာလည်းနောက်ထပ်ကုန်သွယ်စကန်တစ်ခုထပ်မံဖွင့်လှစ်ဖို့လည်းပြင်ဆင်နေပါတယ်။ဒါကြောင့်လည်းပဲအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်မကြခင်လတွေအတွင်းကမြန်မာနိုင်ငံကိုတွားရောက်စဉ်အတွင်းမှာတော့နေဆက်တည်ငြိမ်ရေးနဲ့လမ်းပန်းဆက်သွယ်ရေးကိစ္စရပ်တွေကိုလေးထားပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်အိန္ဒိယအနေနဲ့ကဒီရခိုင်ပြည်နယ်အတွင်းကစစ်တွေရင်းနှီးစစ်ကမ်းတည်ဆောက်ရေးဘက်မှလည်းယင်းနှိမ့်မြှုပ်နှံမှုတွေလှုပ်ထားပြီးတော့အဲဒီကတဆင့်လည်းအရှိတောင်အရှဒေသနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်ခင်ဗျာ။